This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆင်ရနာရှင်ဘေးတို့မှကြေဝေးပြီးကိုစိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဧပြီလ16ရက်နေ့ Radio NUG ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီသတင်းကောင်းထုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဧပြီလ16ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်တက်မ89တက်မမှုကိုစစ်ဆေးနေတယ်လို့ NUG အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်အင်းတော်မြို့သိန်းတိုက်ပွဲမှာဖမ်းဆီးရမိခဲ့တဲ့တမ89တမမှုဗမှုကျောအောင်သက်ဦးကိုစစ်ဆေးမေးမြန်းတာတွေပြုလုပ်နေတယ်လို့မြို့သားညညရဲ့အဆိုအရ NUG ဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံလက်ကပြောပါတယ်။မနေ့ဧပြီ15ရက်ကပြုလုပ်တဲ့မြို့သားညညရဲ့အဆိုအရရဲ့ပြည်သူလူထုနဲ့နိုင်ငံတကာသို့သတင်းစကားပြောကြားခြင်းအစီအစဉ်မှာဦးနေဖုံလက်ကအခုလိုအသိပေးလိုက်တာဖြစ်ပါတယ်။လက်ရှိမှာဖမ်းဆီးရမိထားတဲ့စစ်သုံးပန်းတွေကိုစစ်သုံးပန်းဆိုင်ရာမူဝါဒတွေနဲ့အညီထိန်းသိမ်းထားပြီးစစ်ဆေးမေးမြန်းနေပြီးစစ်သုံးပန်းတွေရဲ့ထွက်ဆိုချက်စစ်ဆေးတွေ့ရှိချက်တွေပေါ်အခြေခံကတရားစီရင်ရေးဆိုင်ရာကိစ္စရပ်တွေကိုဆက်လုပ်သွားမယ်လို့ဆိုပါတယ်။အင်းတော်မျိုးသိန်းတိုက်ပွဲကိုပြည်သူ့ကာကွယ်ရေးတပ်မတော် PDF တွေအပါအဝင် ABSDF, KIA, KPDF, PAKAPA နဲ့မဟာမိတ်တွေ၈လနီးပါးထိုးစစ်ဆင်တိုက်ခိုက်ခဲ့ရပြီးသိမ်းပိုက်နိုင်ခဲ့တာလို့စစ်ရေးမှတ်တမ်းတွေအရသိရပါတယ်။အင်းတော်မျိုးဟာစစ်ကောင်စီအတွက်အရေးပါတဲ့မျိုးဖြစ်တဲ့အတွက်မျိုးမကြရေးစစ်ကောင်စီဘက်ကနာမည်ဆိုးနဲ့ကြော်ကြားတဲ့တမ89တမမှုဗိုလ်မှူးချုပ်အောင်သက်ဦးကိုတိုင်ဦးဆောင်ပြီးလက်အောက်ခံတပ်ရင်းတွေနဲ့ဂျပန်လိုင်ကူမှာအခိုင်အမာခံစစ်ပြင်ပြီးခုခံခဲ့ပြီးမဲ့ဧပြီလ9ရက်ညပိုင်းမှာတော်လိုင်းတပ်တွေကသိမ်းပိုက်နိုင်ခဲ့တာပဲဖြစ်ပါတယ်အင်းတော်မျိုးကဂျပန်လိုင်ကူမှာတက်ဆွဲနေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာဝန်ရံပိတ်ဆို့ထားတဲ့တော်လိုင်းတပ်တွေရဲ့ဖိအားကိုတောက်မခံနိုင်တော့ဘဲစခန်းစွန့်ခွာထွက်ပြေးသွားတာကြောင့်အင်းတော်မျိုးကိုအပိသက်သိမ့်ပတ်ရရှိခဲ့သလိုစွန့်ခွာထွက်ပြေးသွားတဲ့တပ်မမှုနဲ့တပ်သားတွေကိုလည်းစစ်သုံးပန်းတွေအဖြစ်ဖမ်းဆီးရမိခဲ့တာလို့ NUG ဝန်ကြီးချုပ်ယုံပြောခွင့်ရသူကရှင်းပြထားပါတယ်အင်းတော်မျိုးသိန်းတိုက်ပွဲမှာစစ်ကောင်စီတပ်တွေအုံပြူတဲ့ဟာဝေဇာလက်နက်ကြီး2လက်အပါအဝင်လက်နက်မျိုးစုံနဲ့ခဲယမ်းတွေစစ်သုံးပစ္စည်းတွေအများအပြားရရှိခဲ့သလိုတမ89တမမှုအပါအဝင်စစ်သုံးပန်း200ခန့်ဖမ်းဆီးရမိခဲ့တယ်လို့စစ်ရေးရင်းမြစ်တွေကလည်းအသိပေးထားပါဗျာခင်ဗျာဒုတိယသတင်းအနေဖြင့်ကမ်ဘလူးနယ်ခအုံးတာရွာကအပြစ်မဲ့အမျိုးသား2ဦးကိုစစ်အုပ်စုစစ်ကြောင်းကဖမ်းဆီးတပ်ဖြတ်တဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းကမ်ဘလူးမြို့နယ်ခအုံးတာရွာကအပြစ်မဲ့အမျိုးသား2ဦးကိုစစ်အုပ်စုစစ်ကြောင်းကဖမ်းဆီးတပ်ဖြတ်သွားတယ်လို့ကျွန်းလာကမ်ဘလူးတက်ကြွလှုပ်ရှားသူများအဖွဲ့ကမ်ဘလူးခရိုင်ကပြောပါတယ်ခအုံးတာရွာကမြို့သားနှစ်ဦးဟာငပြောတန်းရွာတင်နဲ့ပေကြီးရွာကြားတွာလာနေတဲ့စစ်ကောင်စီတပ်နဲ့ပြူစောထီးတွေပါတဲ့စစ်ကြောင်းနဲ့တိုးပြီးဧပြီလ23ရက်နေ့မနက်8နာရီခွဲခန့်မှာဖမ်းဆီးတပ်ဖြတ်ခံခဲ့ရတာလို့ဆိုပါတယ်။တပ်ဖြတ်ခံရသူတွေဟာခအုံးတာရွာကအသက်40အရွယ်ဦးချစ်နိုင်နဲ့အသက်30အရွယ်ဦးနေလင်းဦးတို့ဖြစ်ပြီးခအုံးတာရွာကနေဘျူဟာလမ်းမိုင်းပေါ်အတက်မှာအင်အား40ခန့်ရှိတဲ့စစ်အုပ်စုစစ်ကြောင်းနဲ့တိုးပြီးဖမ်းဆီးတပ်ဖြတ်ခံခဲ့ရတာလို့အသိပေးပါတယ်။ခုံးတာရွာဟာစစ်ဘေးရှောင်နေရတဲ့ကြေးရွာတွေအားဖြစ်ပြီးရွာထဲမှာရက်သားပြည်သူတွေမနေတော့ဘဲတခါတရံမှသာလိုအပ်တာတွေရွာထဲဝင်ပြီးပြန်ယူကြတာလို့သိရပါဗါး ကံဘလူမျိုးနဲ့အတွင်းမှာရှိတဲ့စစ်ကောင်စီတပ်နဲ့ပြူစောထီးတွေဟာအပြစ်မဲ့ပြည်သူတွေကိုအကြမ်းဖက်တပ်ဖြတ်တာတွေအဆက်မပြတ်လှုပ်ဆောင်လျက်ရှိရာဧပြီလ9ရက်နေ့ကလည်းကိုရောင်ဘိုးအထိုင်စခန်းကနေရိတ်ခါရှာထွက်လာတဲ့စစ်ကောင်စီတပ်နဲ့ပြူစောထီးတွေဟာကိုင်းမရွာကရဲသားပြည်သူ2ဦးကိုတပ်ဖြတ်ခဲ့ပြီး11ဦးကိုဖမ်းဆီးခေါ်ဆောင်သွားရာလက်ရှိအချိန်အထိလွတ်မြောက်လာခြင်းမရှိသေးသလိုဧပြီလ17ရက်နေ့ကလည်းပေကြီးရွာကအသက်50အရွယ်မျိုးသား2ဦးကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့ကျွန်းလာကံဘလူတက်ကြွလှူရှားသူများအဖွဲ့ကံဘလူခရိုင်ရဲ့မှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ဆလဘီအရတော်တောင်ပချမ်းတနေရာကိုစကစကလေကြောင်းတိုက်ခိုက်မှု၄ချိန်ပြုလုပ်ခဲ့ပြီးလက်နက်ကြီးများနဲ့လည်းရန်တမ်းပစ်ခတ်တဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းအရတော်မြို့နယ်တောင်ပချမ်းတနေရာကိုစကစကလေကြောင်းတိုက်ခိုက်မှု၄ချိန်ပြုလုပ်ခဲ့ပြီးလက်နက်ကြီးများနဲ့လည်းရန်တမ်းပစ်ခတ်ခဲ့တယ်လို့ဧပြီ16ရက်မှာအရတော်ပကဖကအတည်ပြုထားပါတယ်။စင်းညံအတက်နေ့မှာအရတော်တောင်ပချမ်းတနေရာကိုလေကြောင်းတိုက်ခိုက်မှု၄ခါပြုလုပ်သွားပါတယ်။အရတော်ဆခတ30ကနေလဲဟဝေဇာလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်နေပါတယ်။စင်းညံကာလဖြစ်တဲ့အတွက်စောင်းပေါက်တံများကိုရပ်နားထားပြီးလေကြောင်းအန်ဒီရဲ့လက်နက်ကြီးအန်ဒီရဲ့ယူဆိုင်ကြဖို့တိုက်တွန်းနှိုးဆော်အပ်ပါတယ်လို့ဆိုထားပါတယ်။ဧပြီလ3ရက်နေ့ကနေဧပြီလ13ရက်နေ့စင်းညံအကြုံနေ့အထိတိုင်းနယ်ပြည်နယ်12ခုမှာလေကြောင်းတိုက်ခိုက်မှုဖြစ်စဉ်ပေါင်း68ခုရှိခဲ့ပြီးတော့အဲ့ဒီဖြစ်စဉ်တွေမှာပြည်သူ63ဦးသေဆုံးခဲ့ရပြီး83ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်လို့မြို့သားညညရဲ့အဆိုအရဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီငလင်တန်တဲ့ပြည်သူတွေကိုကယ်ဆယ်ရမယ့်ကာလမှာစစ်ကောင်စီကပြည်သူလူထုကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေနေ့စဉ်လုပ်နေတယ်လို့ KNU ပြောတဲ့သတင်းကိုတင်ပြပေးပါမယ်။ငလင်တန်တဲ့ပြည်သူတွေကိုကယ်ဆယ်ရမယ့်ကာလမှာစစ်ကောင်စီဟာပြည်သူလူထုကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေနေ့စဉ်လုပ်နေတယ်လို့ကရင်မျိုးသားအစည်းအရုံး KNU ကပြောကြားလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီတပ်ကကရင်မျိုးသားအစည်းအရုံး KNU အုပ်ချုပ်နယ်မြေကအရသာပြည်သူတွေကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေဇက်တိုက်လုပ်နေတာနဲ့ပတ်သက်လို့ KNU ဗဟိုကဧပြီ15ရက်မှာထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။မတ်လ28ရက်ကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလင်ပြီးကယ်ဆယ်ရေးလှုပ်ဆောင်ရမယ့်ကာလဖြစ်ပေမဲ့စစ်ကောင်စီဟာအပြစ်မဲ့ပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့နေ့စဉ်နဲ့အမျှလိုက်လံပစ်ခတ်နေတယ်လို့အသိပေးထားပါတယ်။အကြံဖက်စစ်ကောင်စီတပ်ဟာဧပြီလ12ရက်နေ့မှာအပြစ်ခတ်ရက်စဲထားမယ်လို့ကြေညာခဲ့ပေမဲ့အဲ့ဒီနောက်ပိုင်းမှာ Jet Fighter, Paramotor လို့ခေါ်တဲ့စစ်တပ်လေတီးနဲ့ Drone တွေအသုံးပြုပြီးလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့တယ်လို့မြို့သားညီညွတ်ရေးအစိုးရကလည်းအတည်ပြုထုတ်ပြန်ထားပါတယ်။ဒါအပြင်အပြစ်ခတ်ရက်စဲထားမယ်ဆိုတဲ့ကာလမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေပါနေ့စဉ်လှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်။ရရှိထားတဲ့အချက်လက်တွေအရဧပြီလ3ရက်နေ့ကနေ13ရက်တင်းကြပ်အကြိုနေ့အထိတိုင်းနယ်ပြည်နယ်12ခုမှာလေကြောင်းတိုက်ခိုက်မှုပေါင်း68ကြိမ်ရှိခဲ့ပြီးကလင်းငယ်တွေအပါအဝင်ရဲသားပြည်သူ64ဦးသေဆုံးခဲ့ရတာ83ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါဗျာ။သေဆုံးသူတွေထဲမှာရဟန်းတန်ငါတွေနဲ့ကိုရင်တွေကလင်းငယ်တွေနဲ့အမျိုးသမီးတွေအပါအဝင်တက်ကြီးရွယ်ဦးတွေလည်းပါဝင်ခဲ့တယ်လို့လေကြောင်းတိုက်ခိုက်မှုဖြစ်စဉ်တွေကြောင့်လူနေအိမ်64လုံးစာတင်ကျောင်း4ကျောင်းဖုန်းကြီးကျောင်း3ကျောင်းနဲ့ခရစ်ယာန်ဘုရားကျောင်း1ကျောင်းပျက်စီးခဲ့ရတယ်လို့မြို့သားညီညွတ်ရေးအစိုးရကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီကရင်မျိုးသားပညာရေးကော်မတီ KNECE 2025-2026 နှစ်ပညာသင်နှစ်ဒုနာပြုအကူနှင့်ကျန်းမာရေးစောင့်ရှောက်မှုသင်တန်းအတွက်သင်တန်းလျှောက်လွှာများခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားပညာရေးကော်မတီ KNEC နှင့်ကရင်မျိုးသားကျန်းမာရေးကော်မတီ KNHC တို့မှ 2023-2024 ပညာသင်နှစ်တွင်ဦးစီးဖွင့်လှစ်ခဲ့သည့်သူနာပြုအကူနှင့်ကျန်းမာရေးစောင့်ရှောက်မှုသင်တန်း Certified Nursing Assistant Trainee CNA Batch 1ကိုအောင်မြင်စွာဖွင့်လှစ်နိုင်ခဲ့ပါသည်။ Batch 2ကိုလာမည့်ဇွန်လ1ရက်နေ့2025ခုနှစ်ကရင်မျိုးသားတက္ကသိုလ် KYNU တွင်ပြန်လည်ဖွင့်လှစ်သွားမည်ဖြစ်ပါသဖြင့်တက်ရောက်လိုသောကျောင်းသူကျောင်းသားများအနေဖြင့်သတ်မှတ်ထားသည့်အစီအစဉ်တိုင်းလျှောက်ထားနိုင်မည်လို့သိရပါသည်။သင်တန်းရည်ရွယ်ချက်ကရင်ဒေသအတွင်းအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတိုးတက်လာစေရန်ကျန်းမာရေးလှုပ်သားများပုံမလုံလောက်စေရန်နှင့်ဒေသတွင်းရှိလူငယ်များအလုပ်ကိုင်အခွင့်အလမ်းပုံကိုရရှိစေရန်ရည်ရွယ်ပြီးစံသတ်မှတ်ချက်များနှင့်စည်းကမ်းချက်များကိုလျှောက်လွှာတွင်တဘာတည်းဖတ်ရှုနိုင်မည်ဖြစ်ကာဤသူနာပြုအကူတင်တဲ့ CNA အပတ်စဉ်နှစ်သို့တက်ရောက်လူသူများအနေဖြင့် KNEC ရုံးချုပ်သို့မဟုတ် Page Messenger Online မှတဆင့်လျှောက်လွှာများတောင်းခံလျှောက်ထားနိုင်မှာကြောင်းသတင်းရရှိပါရခင်ဗျာ။ယခုနောက်ဆုံးစီးရီးသတင်းအနေဖြင့်စေအုပ်စု၏လေကြောင်းတိုက်ခိုက်မှုများတွင်တဆင့်ကံပါဝင်နေသော Airbus Company ၏ရှေ့မှ Netherlands ရောက်မြန်မာများဆန္ဒပြတဲ့သတင်းကိုတင်ပြပေးပါမယ်။စေအုပ်စု၏လေကြောင်းတိုက်ခိုက်မှုများတွင်တဆင့်ကံပါဝင်ပတ်သက်နေသော Airbus Company ၏ရှယ်ယာရှင်များအစည်းအဝေးပြုလုပ်ရာ နယ်သာလန်နိုင်ငံအမ်စတာဒမ်မြို့ရှိဟိုတယ်အိုကူရာရှိမှာနယ်သာလန်ရောက်မြန်မာများမှဆန္ဒပြလှုပ်ရှားမှုတစ်ခုကိုဧပြီလ15ရက်နေ့ကပြုလုပ်ခဲ့ကြပါတယ်Airbus သည်တရုတ်အစိုးရပိုင် AVIC ကုမ္ပဏီနှင့်စီးပွားရေးပူးတွဲလှုပ်ဆောင်နေပြီးမြန်မာပြည်သူများအပေါ်စစ်အုပ်စုကျူးလွန်နေသောစစ်ရာဇဝတ်မှုများ၊လေကြောင်းတိုက်ခိုက်မှုများတွင်တဆင့်ငံပါဝင်ပတ်သက်နေခြင်းဖြစ်ပါသည်။ဆန္ဒပြလှုပ်ရှားမှုတွင် Airbus အနေဖြင့်မြန်မာပြည်ကစစ်ရာဇဝတ်မှုများတွင်ရင်းနှီးမြှုပ်နှံမှုရပ်တန့်ရန်စီးပွားရေးနှင့်လူအခွင့်အရေးကိုလေးစားလိုက်နာရန်တိုက်တွန်းတောင်းဆိုခဲ့ကြပါသည်။ဥရောပအခြေစိုက် Airbus ကုမ္ပဏီအနေဖြင့်တရုတ်အစိုးရပိုင် AVIC နှင့်လက်တွဲလှုပ်ဆောင်နေခြင်းသည်မြန်မာနိုင်ငံတွင်ဆက်လက်၍ပုံမှုဆိုးရွားနေသောလေကြောင်းတိုက်ခိုက်မှုများကိုထောက်ပံ့နေခြင်းဖြစ်တယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နှင့်တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယို NUG မှဆက်လက်တင်လွှင့်နေပါတယ်။စစ်ရေးသတင်းကောက်လုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်ဧပြီလ16ရက်နေ့ဗီဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမုံပါ။ပထမဆုံးတင်ပြမယ့်သတင်းကတော့ယာယီသမရိုက်မြမရွေရနှစ်တကူနှုတ်ခွန်းဆက်မင်္ဂုံတိုက်ရိုက်ထုတ်လွှင့်မဲ့သတင်းဖြစ်ပါတယ်။မြူသားညီညီအစိုးရနိုင်ငံတော်ယာယီသမရာဒူဝါလက်ရှိလာရဲ့မြမရွေရနှစ်တကူနှုတ်ခွန်းဆက်မင်းကွန်းကို2025ခုနှစ်ဧပြီလ18ရက်နေ့နနက်9နာရီအချိန်မှာတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ကြောင်းသိရှိရပါတယ်။နိုင်ငံတော်ယာယီသမရာ၏နှစ်တကူနှုတ်ခွန်းဆက်မင်းကွန်းတိုက်ရိုက်ထုတ်လွှင့်မှုကို Office of the President NUG PPTV Radio NUG DPP Mizima Kite People Suffering DJ Channel Rapico Dylan Tanlin Timeလူအသံစရှိတဲ့ Facebook page တွေကနေတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ကြောင်းသိရှိရပါတယ်ရှင်။ဆလဘီမြို့သားညီညွတ်ရေးအစိုးရဖွဲ့စည်းတည်ထောင်ခြင်းလေးနှစ်မြောက်နေ့သို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကတဝန်လွန်ပေးပို့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရဖွဲ့စည်းတည်ထောင်ခြင်းလေးနှစ်မြောက်နေ့သို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကတဝန်လွန်တရက်ပေးပို့ခဲ့ပါတယ်။မြို့သားညီညွတ်ရေးအစိုးရသည်ဆရာနာရှင်စနစ်စိုးအဆုံးသတ်၍ပြည်သူ့ဆန္ဒနှင့်အညီတည်ထောင်သော Federal Democracy ပြည်ထောင်စုတည်ဆောက်နိုင်ရေးနှင့်ပြည်သူ့အာဏာပြည်သူ့ထံပြန်လည်အနှင်းနိုင်ရေးအတွက်တိုင်းသာပြည်သူများတော်လိုင်းအင်အားစုအားလုံးတို့နှင့်အတူလက်တွဲကြိုးပမ်းလျက်ရှိတည်တာမကတော်လိုင်းကာလပြည်သူ့အစိုးရတရက်နေဖြင့်ပြည်တွင်းပြည်ပကဏ္ဍအစုံတွင်လေးနှစ်တာကာလအတွင်းကြိုးပမ်းဆောင်ရွက်နေမှုများအတွက်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအနေဖြင့်ဂုဏ်ယူဝမ်းမြောက်ပါကြောင်းဖော်ပြအပ်တယ်လို့ဆိုပါတယ်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီသည်ပြည်သူ့အသံပြည်သူ့ဆန္ဒနှင့်ပြည်သူတို့၏မျှော်လင့်ချက်ကိုဖော်ဆောင်ပေးနေသည့်လွှတ်တော်တရက်အနေဖြင့်ပြည်သူအာဏာပြည်သူထံပြန်လည်အနှင်းနိုင်ရမည်ဟုသောယုံကြည်ချက်ကိုခိုင်မာစွာစောက်ကိုင်းလျက်ပြည်တော်စုလွှတ်တော်အစည်းအဝေးကြီးများကိုတတမကြိမ်ထိခေါ်ယူခြင်းပါရာတွင်မြို့သားညီညွတ်ရေးအစိုးရအနေဖြင့်လွှတ်တော်နှင့်အစိုးရကြားလိုအပ်သောပူးပေါင်းချိတ်ဆက်မှုများအစည်းအခမ်းစာတင်ပြခြင်းနှင့်လွှတ်တော်ကိုယ်စားလှယ်များ၏မေးခွန်းများကိုဖြေကြားခြင်းများစသည့်လေးနှစ်တာကာလတွင်ဆောင်ရွက်ခဲ့မှုများကိုလည်းမှတ်တမ်းတင်ထားရှိတယ်လို့ဖော်ပြပါသည်ဆွေရနှင့်လွှတ်တော်၏ခိုင်မာသောပူပေါင်းဆောင်ရွက်မှုနှင့်ပြန်လည်ထိန်းချုပ်ဆောင်ရွက်မှုများသည့်ဆေးအနာရှင်စနစ်အပြီးသက်ခြုံရေးနှင့် Federal Democracy ပြည်ထောင်စုတည်ဆောက်ရေးအတွက်အရေးပါသောခြေကံအုတ်မြစ်တစ်ခုဖြစ်ကာပြည်သူဆန္ဒကိုခြေတည်သောနိုင်ငံတော်သစ်စီသို့အတူတကွရှောင်လန်းသွားနိုင်မည်ကိုအပြည့်အဝယုံကြည်ကြောင်းဖော်ပြပါသည်။မြို့သားညီညွတ်ရေးအစိုးရအနေဖြင့်သက်ဆိုင်ရာကဏ္ဍအသီးသီးတွင်တိုင်းသာပြည်သူများတော်လိုင်းအားစုများမဟာမိတ်အားစုများနှင့်လက်တွဲဆောင်ရွက်လျက်အတွင်ကူပြောင်းရေးကာလဆိုရတရက်၏အနာဂတ်လုပ်ငန်းစဉ်များတွင်လည်းဗိုလ်ကြီးမန်းချက်တူညီသောတော်လိုင်းအားစုများအားလုံး၏တပေါင်းတစည်းတည်းသောအင်အားဖြင့်တိုင်းသာပြည်သူလူထုနှင့် Federal Democracy ပြည်ထောင်စုအတွက်ပုံမှန်အားကောင်းခိုင်မာသောအစိုးရတရက်ပေါ်ထွန်းနိုင်ရေးဆက်လက်ကြိုးပမ်းဆောင်ရွက်သွားနိုင်ပါစေကြောင်းဆန္ဒပြုလျက်ဤသို့လောအားပေးပို့အပ်တယ်လို့ဆိုပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့မြန်မာနိုင်ငံငလီမေးကယ်ဆယ်ရေးအတွက်လှူဒါန်းမှုပြည်ထောင်စုဝန်ကြီးနော်စုဇန္နာလှလှဆူမှလက်ခံရယူတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံငလီမေးကယ်ဆယ်ရေးအတွက်လှူဒါန်းမှုကိုမြို့သမီးလူငယ်နှင့်ကလေးသငယ်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနော်စုဇန္နာလှလှဆူကလက်ခံရယူပြီးဂုဏ်ပြုမှတ်တမ်းလွှာပြန်လည်ပေးအပ်ခဲ့ပါတယ်။မြန်မာနိုင်ငံငလီမေးကယ်ဆယ်ရေးအတွက်အမေရိကန်နိုင်ငံမှဒေါက်တာမြင့်စံနေဦးနဲ့မိသားစုမှမြို့သမီးလူငယ်နှင့်ကလေးသငယ်ရာဝန်ကြီးဌာနမှတစ်ဆင့်အမေရိကန်ဒေါ်လာ250အားထောက်ပံ့လှူဒါန်းခဲ့ပါတယ်။မြန်မာပြည်သူများအတွက်အမြဲတမ်းရှိနေသောဒေါက်တာမြင့်စံနေဦးနဲ့မိသားစုအားမြို့သမီးလူငယ်နှင့်ကလေးသငယ်ရာဝန်ကြီးဌာနမှအထူးပင်ကျေးဇူးတင်ဝမ်းမြောက်စွာဂုဏ်ပြုမှတ်တမ်းတင်အပ်တယ်လို့ဖော်ပြပါတယ်ရှင်။လူထုလင်းအာစုများ၏ယခုနှစ်တကြံတန်းချက်များကို energy လူခွင့်ဝင်ကြီးချီချူကွန်ပျူတာတင်ကိုလည်းတင်ပြပေးပါဦးမယ်။လူထုလင်းအာစုများရဲ့ယခုနှစ်တကြံတန်းချက်များကို energy လူခွင့်ဆိုင်ဝင်ကြီးဌာန ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကချီကျူးဂုဏ်ပြုတယ်လို့ဧပြီလ16ရက်မှာတည်ပြီးဆိုထားပါတယ်။ဒီနှစ်တန်ကြပ်ဖွဲ့တွေတော်တော်များများရဲ့တန်ကြပ်တွေနားထောင်ပြတဲ့ထိမိတဲ့ဆူးရှတဲ့ထက်မြက်တဲ့တန်တွေကအားပါတယ်။တန်ကြပ်ဆိုတာပြည်သူ့တန်ဖော်ထုတ်ပြီးခေတ်ကိုတင်ပြတဲ့အမှုပညာတရက်ပဲ။တန်ကြပ်တွေနားထောင်ရင်လက်ရှိပြည်သူတွေရဲ့ဘဝအခြေအနေပြည်သူတွေရဲ့ခံစားချက်ပြည်သူတွေရဲ့မျှော်လင့်ချက်ပြည်သူတွေရဲ့တောင်းဆိုချက်တွေကိုတွေ့ရတယ်။ရင်ခုန်တဲ့စိတ်လှုပ်ရှားတဲ့တက်ကြွတဲ့စင်ကြင်မိတဲ့ပြီးတော့တာဝန်ရှိတယ်လို့ခံစားရတယ်လို့ဝန်ကြီးကဆိုပါတယ်။လူဦးတော်လေးအင်အားစုများကြီးယခုနှစ်တကြံတန်ချက်များတွင် CDM များကိုဝိုင်းဝန်းဖေးမှကူညီရန်နဲ့ NGO အစိုးရကိုထောက်ပြတဲ့တန်ချက်များလည်းတင်ဆက်ခဲ့ကြပါတယ်ရှင်။ဆလတ်တင်ပြပေးအောင်မဲ့တဲ့ရင်ကတော့2025ခုနှစ်အခြေခံပညာပြီးမြောက်ကျောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်သစ်ဒွါဒသမတန်း၏ registration ပိတ်သိမ်းရန်ကာလတည်ပြီးနှိုးဆော်တဲ့တဲ့ရင်ဖြစ်ပါတယ်2025ခုနှစ်အခြေခံပညာပြီးမြောက်ကျောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်သစ်ဒွါဒသမတန်း၏ registration ပိတ်သိမ်းရန်ကာလကို energy ပညာရေးဝန်ကြီးဌာနကတည်ပြီးနှိုးဆော်လိုက်ပါတယ်2025ခုနှစ်အခြေခံပညာပြီးမြောက်ကျောင်းစစ်ဆေးအကဲဖြတ်ခြင်းစနစ်သစ်ဒွါဒသမတန်းသည်2025ခုနှစ်ဇွန်လတွင်ကျင်းပမည်ဖြစ်ပါသဖြင့်ပြည်သူ့ဝင်လျှောက်ထားခြင်းကာလသည်2025ခုနှစ်မတ်လ22ရက်နေ့မှဧပြီလ30ရက်နေ့အထိဖြစ်ပါ၍လျှောက်ထားနိုင်သည့်ကာလသည်15ရက်သာကျန်ရှိတော့ပါကြောင်းကြိုတင်တိုက်တွန်းထပ်မံနှိုးဆော်အပ်တယ်လို့ဖော်ပြပါရယ်ပြည်သူ့ကြမဲ့ကျောင်းသားကျောင်းသူများအနေနဲ့ဧပြီလ30ရက်နေ့ည12နာရီနောက်ဆုံးထားပြီး BCA စနစ်သစ်ဒွါဒသမတန်း registration ဖြည့်သွင်းနိုင်ကြပါရန်ကြိုတင်အသိပေးတိုက်တွန်းနှိုးဆော်အပ်တယ်လို့ဆိုထားပါရယ်ရှင်မန္တလေးမြို့တွင်ပြိုကျအဆအဦးများအောက်မှတေဆုံးပြီးရုပ်လောင်းများဆက်လက်ရှာဖွေတွေ့ရှိတဲ့တွင်ကိုလည်းတင်ပြပေးပါမယ်။မန္တလေးမြို့မှာပြိုကျအဆအဦးများအောက်မှတေဆုံးပြီးရုပ်လောင်းများဆက်လက်ရှာဖွေတွေ့ရှိလျက်ရှိတယ်လို့တင်ပြရရှိပါရတယ်။မလ28ရက်မိုးလွယ်ပိုင်းစကိုင်းမြို့ကိုဗဟိုပြူပြီးလှုပ်ခတ်ခဲ့တဲ့စကိုင်းငလင်ကြောင့်လူဦးရေ3000ကျော်ရှိခဲ့ပါရတယ်။အင်အားပြင်းငလင်လှုပ်ခတ်မှုကြောင့်မန္တလေးတိုင်းဒေသကြီးအောင်မြင့်သာဆန်မြို့နယ်စကိုင်းဘီလာအဆောင်ပြိုကျတဲ့နေရာတွင်ဆယ်ရန်တရားများနဲ့အတူရှာဖွေကစားလုပ်ငန်းများနဲ့ရှင်းလင်းလုပ်ငန်းများဆက်လက်ဆောင်ရွက်လျက်ရှိရာဧပြီလ15ရက်နေ့နေ့လယ်3နာရီချိန်တွင်ကြားတဦးရုပ်လောင်းနှင့်နေ့လယ်3နာရီ10မိနစ်အချိန်တွင်ကြားတဦးနေ့လယ်3နာရီခွဲအချိန်တွင်ကြားတဦးရုပ်လောင်းအားထပ်မံရှာဖွေတွေ့ရှိခဲ့တယ်လို့သိရပါတယ်လာဒူမန္တလေးတိုင်းဒေသကြီးမန္တလေးမြို့84လမ်း29လမ်းနဲ့28လမ်းကြားရှိတိုင်းဒေသကြီးတမဝရမဦးစီးဌာနအဆောက်အုံပြောကြားမှုတွင်ရှင်းလင်းလုပ်ငန်းများဆောင်ရွက်လျက်ရှိရာဧပြီလ15ရက်နေ့တွင်ကြားတဦးနဲ့မတဦးရဲ့ရုပ်လောင်းများကိုရှာဖွေတွေ့ရှိခဲ့ပါတယ်ရှင်ဆူ80 birthday campaign ကဒေါ်ဆန်းစုကြည်မွေးနေ့အမှတ်တရပြက်ကလေးများအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုမကြာခင်ရောက်ရှိမဲ့တဲ့ရင်ကိုလည်းတင်ပြပေးပါဦးမယ်ဆူ80 birthday campaign ကဒေါ်ဆန်းစုကြည်မွေးနေ့အမှတ်တရပြက်ကလေးတွေအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုမကြာခင်ရောက်ရှိမယ်လို့ Helping Hands for Burma ကအသိပေးဆိုပါတယ် H2P မှဝယ်ယူထားသူများအမှတ်တရပြက်ကလေးများဟာနယူးယောက်ကိုလာမယ့်စနေနေ့လောက်မှရောက်ရှိမှာဖြစ်ပါတယ်နယူးယောက်မြို့မှဝယ်ယူသူများအနေနဲ့တနင်္ဂနွေနေ့လောက်မှ Picket လုပ်လို့ရမှာဖြစ်ပါတယ်ထပ်မံအကြောင်းကြားပေးမှာဖြစ်ပါတယ်အခြားပြည်နယ်တွေအတွက်တနင်္လာနေ့မှစပြီး USPS ကနေပေးပို့ပေးသွားမှာဖြစ်ကြောင်းအသိပေးပါရစေလို့ဆိုထားပါတယ်ဆူ80 birthday campaign ရဲ့ပထမပိုင်းဖြစ်တဲ့မတ္တရပြက်ကလေးများကိုနိုင်ငံတည်တည်မှအဖာများမှဝယ်ယူသူများထံစတင်ဖြန့်ဖြူးပေးနေကြပြီလို့ campaign page ကလည်းအသိပေးကြေညာထားပါတယ်။နိုင်ငံတည်တည်မှဆု80 birthday calendar ဝယ်ယူသူများနဲ့ volunteers အဖာများ CAM နဲ့ campaign ဖြစ်မြောက်ရေးကော်မတီမှအထူးပဲကျေးဇူးတင်ရှိတယ်လို့လည်းအသိပေးကြေညာထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ငလင်ဘေးတံခံခဲ့ရသူများနဲ့အတူစီလုံးညညစွာရက်တီဗီမြန်မာပြည်သူပြည်သားများနဲ့အတူရှိနေကြောင်းဆွစ်ဇာလန်တန်ယုံထုတ်ပြန်တဲ့သတင်းဖြစ်ပါတယ်။ငလင်ဘေးတံခံခဲ့ရသူများနဲ့အတူစီလုံးညညစွာရက်တီဗီမြန်မာပြည်သူပြည်သားများနဲ့အတူရှိနေကြောင်းဆွစ်ဇာလန်တန်ယုံရန်ကုန်ကဧပြီလ16ရက်မှာထုတ်ပြန်ပါတယ်။မြန်မာနှစ်သက်ကိုကြိုဆိုသောအားဖြင့်မြန်မာနိုင်ငံဆိုင်ရာဆွစ်ဇာလန်တန်ယုံမှမြန်မာပြည်သူပြည်သားများအတွက်ငြိမ်းချမ်းခြင်းဖြင့်ကြံ့ကြံ့ခံပြီးအသက်တမန်ဖြစ်ပေါ်လာပါစေကြောင်းစုမုံကောင်တောင်းအပ်ပါတယ်လို့ဖော်ပြပါတယ်။ယခုနှစ်သက်အခါသမယတွင်မကြသေးမီကငလင်ဘေးတံခံခဲ့ရသူများနဲ့အတူစီလုံးညညစွာရက်တီဗီချနှုတ်တို့၏အတွင်များသည့်မြန်မာပြည်သူပြည်သားများနဲ့အတူရှိနေတယ်လို့ဆိုပါရယ်မတူညီသောတလေထုံနှံများကြမှာဆွစ်ဇာလန်နဲ့မြန်မာနိုင်ငံနှစ်ရပ်စလုံးသည့်စီလုံးညညမှုနှင့်နှစ်သက်ကိုသဲဆောင်လာမိမျှော်လင့်ချက်ကိုမျှဝေကြတယ်လို့လည်းဖော်ပြပါရယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ပါတီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါရယ်ရှင်
မင်္ဂလာပါရှင်မနက်ဖြန်ဧပြီလ18ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထန်နိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရန်မြို့ဝကျောမော်ဒေသတွေနဲ့မုံတမခွေတို့ဘက်မှာလီဟာအနောက်မြောက်ဘက်ကနေတနအီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ် တနင်္သာရီကံယူရက်မှာလေဟာအရှိအရှိမြောက်ဘက်ကနေတနင်္သာရီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနှင်းငယ်ကနေလှိုင်းအသင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့စကိုင်းတိုင်းမန္တလေးတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာကျဲကျဲမိုးထချုံရွာနိုင်ပြီးမကွေးတိုင်းရန်ကုန်တိုင်းအေရီတိုင်းနဲ့ပဲခူးတိုင်းတို့မှာနေရာကွက်ကြမိုးထချုံရွာနိုင်ပါတယ်။နေဘူးချိန်တွေကတော့မကွေးတိုင်းရန်ကုန်တိုင်းအေရီတိုင်းနဲ့ပဲခူးတိုင်းတို့မှာပုံမှန်အပူချိန်ထက်မြင့်တက်နိုင်ပါတယ်။လေပြင်းတိုက်ခတ်မှုအခြေအနေကတော့မကွေးတိုင်းမန္တလေးတိုင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းတို့မှာစိုက်စင်းလေပြင်းတွေတိုက်ခတ်နိုင်ပါတယ်ရှင
်။ Radio NUG သောရစင်များခင်ဗျာ။အခုတကတော်လန် SC အစီအစဉ်မှာနေသွင်းငင်းရေးသားထားတဲ့ငရင်ကြောင့်မောဟကြီးတဲ့စစ်ကောင်းဆောင်တွေတန်ွေကရမယ်ထင်သလားဆိုတဲ့တော်လန် SC ကိုရန်နိုင်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။ငလျင်ကြောင့်မောဟကြီးတဲ့စစ်ကောင်းဆောင်တွေတန်ွေကရမယ်ထင်သလားအပြောင်းလဲစတင်ချိန် critical juncture ကိုကျွန်တော်ကတော့တန်ွေကရချိန်လို့ယူရင်မြန်မာဆံမလားလို့ထင်မိတယ်ဗုဒ္ဓဘာသာဇတ်တော်တွေဇာတကတွေထဲမှာဒီလိုဇလန်းတွေရှိတတ်ပါလေဘုရားလောင်းတော်ဟာနမိတ်ကြီး၄ပါးကိုတွေ့ပြီးတဲ့နောက်တန်ွေကနဲ့တောထွက်တဲ့ဘုရားဖြစ်ကိုရောက်တယ်ပထစာရီဆိုတဲ့မျိုးသမီးဟာလဲလင်းသေးသားသေးမိဘတွေစီးပွားပြတ်တာစိုးစိုးရွာရွာတွေ့ကြုံပြီးတဲ့နောက်တန်ွေကရတာသနာပေါင်းမှာငိမ့်ချမ်းရာရှာတွေ့သွားတယ်စိတ္တဇလူသက်သမားကြီးအင်ဂုလိမာလာဟာလည်းမွေးမိခင်ကိုတတ်ခံပြီးမှဖျားနဲ့တွေ့ပြီးအရေးမွက်တရားစကားကြားယုံနဲ့တန်ွေကရတယ်စစ်ပွဲတွေအများကြီးတိုက်ခဲ့တဲ့အာတော့ကဘရင်ဟာလူတွေတေးကြီးတာကိုကြည့်ရင်တန်ွေကရပြီးစစ်ပွဲတွေကိုကြောခိုင်းခဲ့တယ်ဒီလိုအဖြစ်ပြက်တွေကိုပြောတဲ့အခါမှာ critical juncture ဆိုတာကိုတန်ွေကရခြင်းလို့ယူရင်ရနိုင်ပါတယ်ဒီလိုပြောင်းလဲတွေဟာတခါတလေလူတယောက်ရဲ့ဘဝအလှည့်ပြောင်းတဲ့သက်ဆိုင်ပြီးတချို့ဖြစ်ရတွေဟာလူသမိုင်းနဲ့သက်ဆိုင်ပါတယ်။ Jane Watt ဆိုတဲ့လူကယူနင်းငွေနဲ့စွမ်းရည်ကိုတွေ့ရှိခြင်းဆက်မှုတော်လှန်ရေးကဘာစစ်ဗာလင်တိုင်းပြိုခြင်းဥက္ကဋ္ဌမော်ကွယ်လွန်ခြင်းအာရှစီးပွားကတ်ဆူနာမီကိုဗစ်ကပ်ဘေးကြုံခြင်းစသဖြင့်သမိုင်းမှာနိုင်ငံရေးလူမှုရေးစီးပွားရေးအပြောင်းအလဲများစတင်ချိန် critical juncture များစွာရှိပါတယ်။မြန်မာပြည်မှာပြောင်းကြည့်တဲ့အခါပါတော်မူခြင်းဘုဂျုံဆန်လှုပ်ကြံခံရခြင်းရှစ်လေးလုံးရေးတော်ပုံစသည်တို့ဟာလဲစနစ်အပြောင်းလဲတွေကိုဥတီစေတဲ့အပြောင်းလဲစတင်ချိန်တွေပါပဲ2020အပြောင်းလဲရဲ့ critical juncture ကဘာပါလဲလို့စာရေးဆရာတွေ journalist တွေကအားပေါ်ရေးကြတဲ့အခါတချို့ကရွှေဝါရောင်တော်လန်ရေးတချို့ကနာဂေ့စ်လို့ရေးကြတာလဲဖတ်ခဲ့ရတယ်စစ်ဘုဂျုံတွေရဲ့တံဝေကရခြင်းဆိုပါတော့အခုကျွန်တော်တွေးနေတာကဒီအပြောင်းလဲတွေဖြစ်စေခဲ့တဲ့အစတွေမဟုတ်ပါဘူးအဲ့ဒီအစတွေရဲ့အစတွေပါဘယ်လိုလဲဆိုရင်အင်္ဂုလိမာလာဆိုတဲ့လူသက်သမားဟာဖျားစီကအရေးမွက်စကားကြားယုံနေပဲတန်ဝေကရခဲ့ပါတယ်။သူ့ရဲ့တင်ယူနိုင်စွမ်းနဲ့ဉာဏ်ရည်ကိုစိတ်ဝင်စားမိတာပါ။တခြားပုဂ္ဂိုလ်များရဲ့ပြောင်းလဲနိုင်စွမ်းဟာလည်းသူတို့တင်ယူနိုင်စွမ်းနဲ့ဆိုင်ပါလိမ့်မယ်။ဒါပေမဲ့အာတော့ကလို့စစ်ပြင်ဟာစစ်ရှုံးလို့တန်ဝေကရတာမဟုတ်ပဲစစ်နိုင်လို့တန်ဝေကရတာမျိုးကတော့အကြိမ်ကြိမ်ဥညွတ်ထိုက်တဲ့ဉာဏ်ရည်ပါ။အဖြစ်အပျက်တွေဟာဒီလိုပဲရှိနေတာပါပဲ။ပန်းသီးကြွေတာကိုကဘာမြေဆွဲအားကြောင့်လို့တီးဖို့ကတော့နျူတန်လိုဉာဏ်ရည်လိုပါလေ။ဆိုလိုတာကတော့အပြောင်းလဲဖြစ်ဖို့ဉာဏ်ရည်လိုပါလေအစရဲ့အစဟာလူသားရဲ့ဉာဏ်ရည်သာဖြစ်ပါလေဒါကြောင့်ဉာဏ်ရည်နှိမ့်တဲ့လူတွေကိုအကြောင်းပြုလို့ကောင်းတဲ့အပြောင်းလဲဖြစ်ဖို့အခွင့်အလမ်းနည်းပါလေဉာဏ်ရည်မြင့်ပေမဲ့လည်းလောဘဒေါသမောဟအမိုက်ကြီးဆိုးလို့နေပြန်ရင်လည်းအမှန်တရားနဲ့မနည်းစပ်နိုင်ပါဘူးအဲ့ဒီသူတို့အတွက်တန်ဝေကရခြင်းဆိုတာသူနဲ့သူ့ပတ်ဝန်းကျင်အလုံးစုံပြတ်သုံးခြင်းရောက်ရင်တော့မသေးကြပါဘူးဒီဝရက်ဟာဒီလိုနဲ့မြေမြိုချင်းအထိရောက်ခဲ့တယ်ဟစ်တလာလိုအာနာရှင်ဟာသူ့ကိုယ်သူတတ်သိခဲ့ပြီးဆရန်ဟူစိန်အိုစမာဘလာဒင်ဂရာဖီတို့ကျွန်တော်တို့အားလုံးသိပြီးကြတဲ့အတိုင်းဇက်သိမ်းခဲ့ရတဲ့အကြောင်းဟာသူတို့ဉာဏ်ရည်သူတို့မောဟနဲ့တိုက်ရိုက်အချိုးကျပါလိမ့်မယ်နေသွင်းငိမ့ ဒီ NUG မှာဆက်လက်တင်ပြနေပါတယ်ဒီကနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့ဒိုင်းနာဘာသာစကားထုတ်လွှင့်မှုစီစဉ်မှာ Weekly News တပတ်တွင်းသတင်းများကိုຫນွေဦးသာသာကအရှိဘိုးကရင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
အချောလာဆိုင်ဗီဒီယိုအန်ယူဂျီကိုလည်းຫນွေတောင်းပန်စကေကေတာအပိုင်းကျွန်တော်မလော်ပလော်တောင်းပါဖလုတ်ပြတာချက်ခံလို့စီလို့ယေရီဥတတာလို့ဂျပန်နိုင်ငံလည်းနော်အီတလီမြန်မာ ထိခေါင်နိုင်ပဲအော်ထားဝိဒါမမောနမျော်လင့်ညင်ညာလူဦးအတာအခုတောင်ကနေတောင်စုတုံညံထံပေါ့ဦးကပကုတ်ဝန်တူဒေါ်စိန်မအောင်တီကပကုတ်ဝန်တူဒေါက်တာစောဝေစုလီထောင်ဝိဒါချက်ပလန်ဒီမိုကရေစီဂျပန်ပလေတီကီယာဖက်ဆစ်စနစ်ယူအီတလီစတီကီယာအမြောင်စိန်ဇလန်ကေရှာစာဖီအိုအီတလီမြန်မာထိခေါင်နိုင်ပဲအော်ထားဝိဒါမမောနမျော်လင့်ညင်ညာလူဦးအတာအခုတောင်ကနေတောင်စုတုံပေါ့ချက်ကလိုင်ဦးအီဗရာချစ်တတာမင်းအတောက်ခပတော်မဝိဒါစီလောအနယူချီအစိုးရခမယာဝန်တူလောင်ထခပကဝန်တူဒေါ်စင်မအောင်ပုံညတ်တီချောချောခိုင်ဝန်တူလောင်ထခပကဝန်တူဒေါက်တာစောဝီစုချာဖီအင်စတီကျူဥက္ကဋ္ဌအပရတနာဆိုရီနာနောအောင်ကလော်ဝိဒါချခိုင်ကိုခပယာကနေတာစုတုံဖီလောက်မိုင်းတာချအောင်တိုင်လောင်ဦးပတော်မဝိဒါစီလောထုံတော်တလန်အာဟုချီပကုတ်ဘောက်ကောအီတလီမြန်မာချောင်းချောချမနိုင်ပြီးစီတယ်လဖာအောင်ချလောင်ချခိချလာစပတိယတနခချအောင်တိုင်လောင်ဒူလူရန်တာကူစထုတ်လီထုတ်တိုင်ချအောင်တိုင်လောင်လဖာပတော်မာဝိဒါယူအီတလီဟဲ့ခဲဂျုံတာမွန်ခွာခေါပယံစူဖူကမ္လုံတဲ့အီတလီဒီတူကိုဖောင်းတဲ့ဒီချခုခေါင်တမောပုံတဲ့မာဘူမာချံဖီအောဝိဒါစီလောဂျပန်နိုင်နေခေါပယံဘာတတာဒီကောင်ခုဝါကမ္လုံတဲ့တောတာဘာထိုင်လဖာမဘာဖီရန်ဖြစ်ပြကချအောင်တိုင်လောင်ချအောကွန်ယူခေါပကုတ်ကွန်တူနော်ဆူဆန်နာလလာဆူလီထောင်ဝိဒါဂျပန်အီဗီရာအတွေ့ပန်ပတော်ဝေးခေါပယံဘာတတာကောင်ခုဝါမနေအကောင်ဘာထုဘာထိုက်တာအမုန်တီပိုတာပြီတယ်လပါအသိတုတ်တာဘာထိုက်တာယူမဘာပြီးရန်ပြပြအကောင်ကြောင်းတိုင်လောင်ကြောကုန်းဦးဟမန်တာပေါင်းတီပိုတာချမကုန်းဒူလောင်ထခပကုန်းတူနော်ဆူဆန်နာလလာဆူလီထောင်ဝိဒါစီလိုဟမန်ပိုတာတီပိုတာချမကုန်းဒူလောင်ထဒေါကနောအတာဩစာလောင်တာဖန်မနေအလိထနာအကုတ်လွဲဟမန်အကုတ်လွဲအောင်းတိုင်မချမယူခပကုန်းတူနော်ဆူဆန်နာလလာဆူလီထောင်အောင်ကဘာဝိဒါချက်ခိုင်နော်နီထာချက်ပလန်နော်စီလိုချက်ပလန်နိုင်တဲ့အနောက်ဒီခေါကနော့ချင်းနေကျုံဦးဘယောင်တာဒီကပောင်ယူဒါဝိဒါချက်တော့ကဲထောင်းအပလန်ခုံချီခိုးပလန်အောဝိဒါကုန်မနေဘာသိဝိဒါခုံချီတန်ကဘာထိုင်ဟိုချီတန်ကချက်ပလန်တနောက်ဒီခေါကနော့ချင်းနေကျုံဦးဘယောင်တာတောက်ချက်တော့ဒီကပောင်ယူကဲထောင်းဝိဒါအပလန်ခုံချီခိုးပလန်အောဝိဒါကုန်မနေဘာသိဝိခုံချီတန်ကဘာထိုင်ဟိုချီတန်ကအောဝိဒါနော်ဝန်ဒုကုကန်ရောလော်ကုန်ခိုင်ကုန်ဩစာအူနေဘောလာလော်ဝိဒါစီလိုကမ္လောအပုအထုံဒီနိုင်ငံတကာအိုအန်ယူဂျီအစိုးရလော်ပလန်ဝိချက်လိုက်ချက်အောင်တိုင်လောင်ယူဝွန်ဒူခုကန်ရောလော်ဝန်ခိုင်ကုံဩစာဦးနေဘောလာလော်ဝိဒါစီလိုမာချုံမာနဲ့ချက်တော်တာယူအီဗလာနေတောင်ခါလော်ဂန်လော်ဝိဒါပထောက်ချက်တော်ကုံဒုံတော်တလန်ဒီချက်ဖိုက်တာခေါ်ပါရာမိုတာဒီဒရိုးဦးတော်ဝိဒါကုံဒီကပောင်ယူခေါ်ဒါဝိဒါချက်တာခါဝိတိတ်နာဖာဒူနော်တိဩဝိဒါကိုနေနော်စီလိုနေတာပါဒီချမနိုင်မှာကွာနော်အီဗရာတန်တန်ထုံအဗရာချစ်တန်တတောင်းခလောင်အကျွတ်အထတနောင်တီခေါကနောချစ်နေကျုံဦးဒါချတာဒီကပောင်ယူအပလောင်ခုံချီဟိုးပလောင်အောဝိဒါကုံမနေဘာသိဝိဒါခုံချစ်တန်ကဘာထိုင်ဝိဒါဟိုးချစ်တန်ကနော်လောဝိဒါစီလောပယံတာဒါချတာဒီကပောင်ယူအကုကျုံမနေဘာသိထားပတောင်းခါဒီဟမုပူတာတဲ့ပါဝိဒါနော်ဒီဟာပါစီလောချက်ပလန်လောင်ကန်ထောင်းနော်ဒီကောင်ခူးဝအကျုံယူမနေအကနှိမ့်တန်အောမေဘာလူချမဘူမာချန်တီချက်ယူခွာပြီးချက်ပတောင်းနော်လောဝိဒါချပလန်ခေါပယံတိခေါပွင့်ယူမတ်လန်နိုင်ချီကိုတန်ခါဘောင်ကူဝဝိဒါကုချွန်မနေအကနေတန်အောမေဘာလူဝိဒါချမဘူဘန်ချန်တီချယူခွာပြီးချပတောင်းနော် UNOCHA လောဝိဒါစီလိုထိတ်အော်ဒီချယူခွာပြီးချောအကျောင်းကိုင်းအော်ချလောင်ချက်လေအခုအဒုံးလောဘမနေတဲ့နော်အခါယူအထောင်းမနေအောအဝိဒါကုချွန်ဘာကကွန်ထားဖန်တာဒီချလောင်ချက်လေစက်သွက်ရည်သေးကကွန်ဝိဒါကုချွန်ဘာတတောက်တေကောင်ကူဝမနေအောအိုချမဘူမချန်ပေးမထုံသူစကားချက်ရဲ့အဝိဒါနော်လောဝိဒါစီလိုချက်မဘူမချံမနိုင်တဲ့နော်တိချက်လောင်တာပုံဦးမဘူမချံပြီးအဝိဒါလာနောက်တိလူပါချက်မဘူမချံအဝိဒါယူ UNOCAC ထောက်ထောင်ဝိဒါလိုက်ပုံဦးလောဝိဒါစီလိုကျောင်းနာကလူ NUG Radio Stock လဲတဖွဲ့ဝင်မှုပါကမြုပ်တဲ့ကူအဒီစကောက်ချက်တာဒီမှာလောဆိုင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။စ ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှုပ်အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။